ဟောင်ကောင်မှာ2014ခုနှစ်တုန်းကစီးပွားရေးအချက်အချာကြတဲ့နေရာတွေမှာပိတ်ဆို့တပိတ်စခန်းဖွင့်ဆန္ဒပြခဲ့ကြတဲ့ဒီမိုကရေစီရဲ့တောင်းဆိုလှုပ်ရှားသူ6ယောက်ရဲ့အမှုကိုဒီကနေ့စတင်စစ်ဆေးပါတယ်။2014စက်တင်ဘာကနေပြီးတော့ဒီဇင်ဘာအထိရပ်ပေါင်း80နီးပါးဆန္ဒပြမှုတွေအတွင်းမျိုးရဲအသွားအလာနဲ့စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းခဲ့တာကြောင့်ဆန္ဒပြခေါင်းဆောင်တွေကိုအများပြည်သူစိတ်အနှောက်အယှက်ဖြစ်စေတဲ့အမှုတွေနဲ့တရားစွဲထားတာပါ။တက္ကသိုလ်ပါမောက်ခ2ယောက်နဲ့တရားဟောဆရာ1ယောက်ပါဝင်တဲ့ခေါင်းဆောင်3ယောက်လုံးကသူတို့မှာအပြစ်မရှိဘူးလို့ပြောကြားခဲ့ကြပါတယ်။သူတို့ကိုအမှုသုံးမှုစီနဲ့တရားဆွဲထားတာဖြစ်ပြီးတော့အပြစ်ရှိကြောင်းတွေးကြည့်ရင်တော့တမှုစီအတွက်အမြင့်ဆုံးထောင်ဒဏ်9နှစ်စီကြာခံရနိုင်ပါတယ်။တက်ကြွလှုပ်ရှားသူ6ယောက်ကိုလည်းပိတ်ဆို့ဆန္ဒပြမှုတွေမှာပါဝင်မှုနဲ့အမှုစစ်ဆေးနေပါတယ်။ Umbrella Movement ထိလှုပ်ရှားမှုလို့တီးကြတဲ့ဆန္ဒပြမှုတွေကိုဥဆောင်ခဲ့တဲ့နောက်တက္ကသိုလ်ကျောင်းသား3ယောက်ကိုတော့2016ခုနှစ်တုန်းကထောင်ဒဏ်အစားလူမှုအတိုင်းဝိုင်းအကျိုးပြုအလုပ်တွေလုပ်ဖို့အတွက်ပြစ်ဒဏ်ပေးခံခဲ့ရပါတယ်။ဒီလိုအစိုးရလက်အောက်ပြန်ရောက်သွားတဲ့ဟောင်ကောင်မှာဒီမိုကရေစီအခွင့်အရေးတွေကျဆင်းလာနေတယ်လို့လှုပ်ရှားသူတွေကပြောနေကြပြီးတော့အခုအမှုမှာလည်းကြီးမားကြီးအစိုးရရဲ့လွှမ်းမိုးမှုမပါဘဲလွတ်လပ်တဲ့တရားစီရင်မှုဖြစ်ပါမလားလို့စိုးရိမ်ခွေကြပါတယ်။